စကိုင်းတိုင်းဒေသကြီးတပည့်ရင်မြို့နယ်ကကြေးရွာတွေမှာစစ်ကောင်စီတပ်ကလက်နက်အင်အားအပြည့်နဲ့ဝင်ရောက်ရှာဖွေဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မူကန်းရွာနဲ့မူရိုးကုန်းရွာသားတွေအဖမ်းခံရသူတွေလည်းရှိနေပါတယ်။ရွာပေါင်း15ရွာထက်မင်းဲမှာတော့စစ်ကောင်စီတပ်တွေကပိတ်ဆို့ရှာဖွေလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကျွန်မစုမုံကဆက်ပြီးပြောပြပေးကြပါမယ်။တပည့်ရင်မြို့နယ်အရှိချမ်းမူကန်းမူရိုးကုန်းကုန်းကြီးရင်ကျေးစားတဲ့ကြီးရွာပေါင်း15ရွာထက်မင်းဲမှာစနေနေ့ညဥပိုင်းကလေးကစစ်ကောင်စီတပ်ဖက်ကကြီးရွာတွေထဲကိုပိတ်ဆို့ရှာဖွေပြီးဖမ်းဆီးနေပါတယ်။ဒါကြောင့်ရွာသားတွေကကြောက်လန့်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့မူခန်းရွာသားတဦးက VOA မြန်မာပိုင်းကိုပြောပါတယ်
။မူခန်းကြီးကရှေ့ဘက်နောက်ဘက်ပေါ့ဗျ။ဒါအုပ်ညက်ထားဘူး။ညက်ထားပြီးတော့ညာဘက်မှာကျွန်တော်တို့မူခန်းရွာတိတ်ကနေပြီးတော့မျိုးကုန်းဘက်ကိုသွားပြီးတော့မှသွားပြီးဝင်မှွေပြီးတော့ခုတော့ပြန်လာရတယ်ကျွန်တော်တို့ရွာမှာတော့ကုထုံးနိုင်ပေါ့ဗျကုထုံးနိုင်ကိုတော့ဖမ်းတာတယောက်ဖမ်းတာတယ်ဘာသာတယောက်ဖမ်းခံတာပါပဲခမ်းမန်းကြီး1500လောက်ကိုမှွေနေပါတယ်ကျွန်တော်တို့ရွာမှာတော့ဒီများများတော့ကျွန်တော်တို့ဘေးလောက်ရှောင်းတိတ်နေကြပါတယ်ပြန်တဲ့ပြည်တော်မှာဘာလို့ရှောင်းတိတ်နေကြပါတယ်ဖမ်းခံတာမရှိသေးပါဘူ
းပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကရွှေဘိုမြို့နယ်မင်းကုန်းကျေးရွာကဥအောင်ကိုနဲ့ဇနီးမောင်နှံနှစ်ဦးအဖမ်းခံခဲ့ရပါတယ်ဥအောင်ကိုဟာဒေသခံကာကွယ်ရေး PDF တပ်ဖွဲ့အတွက်မူကန်ကျေးရွာမှာတူမီတနတ်တွေလှုပ်ဆောင်ခဲ့တယ်ဆိုတဲ့သတင်းကြောင့်အဖက်ဖက်ကနေပိတ်ဆို့ပြီးတော့ရွာတဲကိုဝင်မှွေသွားတယ်လို့အဲ့ဒီလုံခြုံရေးအရာအမိမဖော်လို့တဲ့မူကန်ရွာသားတဦးကပဲဆက်ပြောပြပါတယ
်ကျွန်တော်တို့ရွာကိုဝင်လာတဲ့ကြောင်းရင်းကတော့ကျွန်တော်တို့မင်းကုန်းပေါ့နော်ရှေ့ကနေမင်းကုန်းဆိုရွာမင်းကုန်းဆိုတဲ့ရွာကကိုအောင်ကူတို့ဒီကနေ့များဖမ်းခံလိုက်ရတယ်ပေါ့ရယ်ကိုအောင်ကူကဗန်မလေးကခု20နှစ်ရောက်ဖမ်းခံလိုက်ရတော့ကိုအောင်ကူကြိုးရီမှာမိတဲ့ခါကျကိုငူပွားနေဆုံးမှာသူတနက်ဒီဘယ်မှာလုပ်လဲဆိုဘူကန်ကူပင်ရဲ့ပင်ကုံမှာပင်လုပ်တဲ့လူပေါ့ပင်ကုံဆိုရပါဘူးကျွန်တော်တို့ဒူမီဆိုပါလို့ပေါ့ဗျဒူမီလုပ်တဲ့ခါမှာသူကလိုအပ်တာတွေလုပ်ပြရပေါ့နော်လုပ်ပါတယ်ဆိုပြီးတော့မှအဲသူနှိမ့်ဆက်တဲ့ခါကျတော့ဖော်လိုက်တဲ့ခါကျတော့တင်းရလို့မှုဒီကိုဝင်ရင်းဖြစ်ပါတယ
်ဒါအပြင်မူရိုးကုန်းကျေးရွာမှာလည်းစစ်တပ်အင်အားအများပြားနဲ့ဝင်ရောက်လာလို့ဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရပါတယ်ရွာထဲမှာချိနေတဲ့အသက်ကြီးပိုင်းတွေကိုဖမ်းဆီးမေးမြန်းပြီးတော့ပြန်လွတ်ပေးခဲ့တယ်လို့မူရိုးကုန်းဒေသခံတူကပြောပါတယ်အခုအချိန်ကတော့စဘာဆိုင်ပြိုးတဲ့အချိန်ဖြစ်ပါတယ်ဒါပေမဲ့ကြေးရွာသားတွေမှာလေယာဉ်လုပ်ငန်းကိုမလုပ်နိုင်ကြတော့ဘဲနဲ့စစ်တပ်ကိုကြောက်လန့်လို့ထွက်ပြေးနေရတာမို့အတော်လေးကိုဒုက္ခရောက်နေကြတယ်လို့အဲ့ဒီဒေသခံကပြောပါတယ
်ဟုတ်တယ်ရှင်အခုတော့ရွာချင်းပြန်ကကုန်ညာကြီးပြေးတဲ့လူတွေကတော့သူတို့ကအဲ့ဒီတဲတော်ဘက်ခွဲသွားနေကြမင်းညာတနိုင်လောက်ကဝင်လာအိုင်လူကြီးတွေရွာတဲ့ကျန်ခဲ့တဲ့9ယောက်6လောက်ပဲမေးပြီးတော့ပြန်လွတ်လိုက်တယ်ဘလို့ကြောင်းလိုက်လဲဆိုတော့အိုင်ရွာတဲ့ကလူတွေပဲသွားကြလဲသွားလေဘာမှမလုပ်ဘူးအပြင်းစီးတဲ့လူပဲလုံးမကိုယ့်အကိုလှုပ်ရှားရှိရလှုပ်ကြလို့အဲ့လိုပြောရတယ်မေးပြီးတော့ပြန်လွတ်လိုက်တယ်လူငယ်တွေကတရားမှမပြီးပါဘူးရွာထဲမပြေးနိုင်တဲ့လူကြီးလောက်ပဲကျန်နေတောင်ကလာရင်ဆိုမြောက်ပြေးလိုက်မြောက်ကလာရင်ဆိုတောင်ပြေးလိုက်ဒီဘက်ကညှက်ပိတ်ရှင်ကိုကလဲတွေစိုက်ထင်းပြောချင်းဆိုညီမတို့ဆိုရင်ခုပြိုးတွေနှုတ်ထားလဲမစိုက်ရဘူးတဲ့ထဲမှာတော်တော်များများဒီလိုပါပဲနေထဲမှာဟိုပြုံးနှုတ်တဲ့လူကောက်ဆိုင်တဲ့လူမလို့ရပဲနဲ့ခုဒုက္ခရောက်နေတယ
်အများပြည်သူလမ်းသွားလမ်းလာနေတဲ့နေရာတွေမှာလည်းစစ်ဆေးမေးမြန်းနေတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာတော့ကျေးရွာတွေတဲကိုပတ်ပြီးတော့စစ်ဆေးမေးမြန်းနေတော့မယ်လို့နောက်ထပ်ဒေသခံတဦးကလည်းပြောပါတယ
်အဆက်တည်းနေများကကျတော့အညတနာရီလောက်ကနေစပြီးရွာတွေကိုပတ်မှုရပေါ့ဟုတ်ကဲ့အဲ့ဒါကတစ်ဖွဲ့ပေါ့နောက်တစ်ဖွဲ့ကဒီ20-21နေများကပဲကျွန်တော်တို့ဒီရေတော်ဘက်ကနေလာတယ်နောက်ရှိဘက်ကနေလာတယ်အဲကျွန်တော်တို့တပင်းကြီးရဲ့အရှိတောင်လက်ချတဲ့မူကန်းရွာကြီးကိုပေါ့ဗျာအဲညှက်ပိတ်ပြီးတော့ဒီလူတွေကိုဖမ်းတာပေါ့နော်အဲ့လိုသူတို့လှုပ်ရှားမှုကတော့အဲရွာတွေပတ်မွေးနေတာပဲဗျာ
စစ်ကောင်စီတပ်တွေဘက်ကကြေးရွာတွေတဲကိုလက်နက်အင်အားအပြည့်အစုံနောက်တပ်ရင်အားအများအပြားနဲ့ဝင်ရောက်လာပြီးဒေသခံတွေကြောက်လန့်အောင်လို့ရှာဖွေဖမ်းဆီးတာတော်နေရှာဖွေတာတွေလှုပ်ဆောင်နေတယ်လို့ကျေးရွာသားတွေပိုင်ဆိုင်တဲ့ကြက်ဝက်စံစီစတဲ့စားနပ်ရိက္ခာတွေကိုလည်းယူဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်ရှင်